ရခိုင်ပြည်နယ်မှာတက်မတော်နဲ့အီအီတို့တိုက်ပွဲတွေဖြစ်ပွားနေတဲ့မြို့နယ်တွေမှာအင်တာနက်လိုင်းတွေယာယီဖျက်ဆီးလိုက်တာဟာကောင်းကျိုးတဲ့ဆုကျိုးတွေများနိုင်နေဆိုပြီးမင်းမမြို့နယ်ပြည်နယ်လှုပ်လှုပ်ကိုယ်စားလှယ်ဥလှသိန်းအောင်ကရခိုင်ပြည်နယ်လှုပ်တော်မှာအဆိုတင်သွင်းခဲ့တာပါ။ဒီအဆိုကိုဒီနေ့ရခိုင်ပြည်နယ်လှုပ်တော်မှာကိုယ်စားလှယ်6ဦးကဆွေးနွေးခဲ့ပြီးကန့်ကွက်သူမရှိအတည်ပြုခဲ့ပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့စစ်ဘေးရှောင်စခန်းတွေဟာအစိုးရစီကနေထောက်ပံ့ကြည့်အပြည့်အဝမရဘဲအင်တာနက်ကနေတဆင့်အကူအညီရှာဖွေရတာမျိုးတွေရှိတာကြောင့်အသွင်မြုပ်ခွင့်ပြန်ပေးဖို့ဆွေးနွေးခဲ့တာလို့ညအုပ်မြို့နယ်လွတ်တော်ကုစလေဦးထွန်းသာစိန်ကပြောပါတယ်
။ဒီဆောင်ဒုက္ခသည်တွေဟာအစိုးရရဲ့အထောက်အပံ့တစ်ခုတည်းနဲ့ရပ်တည်နေတာမဟုတ်ပါဘူး။ဒါပေမဲ့ပြည်တွင်းပြည်ပအလူရှင်တွေကဒီအင်တာနက်အွန်လိုင်းပေါ်ကပဲလိုအပ်တဲ့လိုအပ်ချက်တွေကိုဖြတ်ပြရင်းနဲ့အဲ့ဒီလူတွေရဲ့စွမ်းဝဲနေရေးကိုဖြည့်ရှင်းနေတာ။အဲ့ဒီအင်တာနက်လိုင်းတွေပြတ်တော့တော့တဲ့အတွက်ဒီတော့ကတည်းကမှဘာလို့လိုအပ်နေလဲဘာလို့အဆက်အသွယ်ရှိနေလဲဆိုတာလည်းမသိရဘူးဖြစ်နေတယ်။ဆင်းနေတဲ့အထက်မှာအဲ့ဒီအချက်လက်တစ်ချက်ပ
ါအစိုးရတက်မလို့နဲ့အီရိုတိုက်ပွဲတွေဖြစ်ပွားနေတဲ့ပုံနာကျွန်းတောက်တော်မောင်တော်ဘူးသီးတောင်ရသေးတောင်ညဦးမင်းပြမြေပုံမြို့နယ်တွေအပြင်ချင်းပြည်နယ်ပလက်ဝမြို့နယ်တို့မှာမိုဘိုင်းဖုန်းအင်တာနက်လိုင်းတွေကိုယာယီဖျက်တောက်ဖို့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကညွှန်ကြားခဲ့တာပါ။ဒါကြောင့်ပြီးခဲ့တဲ့ဇွန်လ21ရက်နေ့ကစပြီးအဲ့ဒီညွန်နယ်တွေထဲမှာဖုန်းလိုင်းတွေသာအသုံးလို့ရပြီးအင်တာနက်လိုင်းတွေသုံးလို့မရတော့တာဖြစ်ပါတယ်။ DSO ကိုလွှတ်တော်ကအတည်ပြုလိုက်ပေမဲ့အသုံးမြုပ်ခွင့်ပြန်ပေးမယ်ဆိုတာကတော့ပြည်အောင်စုအစိုးရကသာလုံဆောင်ခွင့်ရှိတာဖြစ်တယ်လို့ပြည်နယ်အစိုးရအဖွဲ့ဝင်စီပင်သာယာရေးဝန်ကြီးဦးဝင်းမြင့်ကပြောပါတယ်
။လွှတ်တော်အတည်ပြုပေးတဲ့ဟာကိုပြည်အောင်စုတင်လို့ပဲပါ။ငါတို့ကဖွင့်ပြီးတော့တော်တော်များအောင်စုကပဲအိုင်နဲ့ဆက်ဆိုင်နေဆိုတာအောင်စုပဲတင်ပြရမှာပေါ့။
အစိုးကတင်သွင်းခဲ့တဲ့ကုစလေဦးလာသိန်းအောင်ကတော့ပြည်နယ်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုပြည်ထောင်စုအစိုးရကလေးစားမယ်လို့မျှော်လင့်ကြောင်းပြောပါတယ်
။ကျွန်တော်တို့ကဒီမှာမြေမြေဒီပြည့်ရဲ့အချိန်နေရာကျွန်တော်တို့ဒီတမကစံဖက်မှုတွေဖြစ်လာမယ်လူပိုင်းချုပ်ဖို့မှုတွေဖြစ်လာမှာကိုသိုးရင်ရဲ့အတွက်အဲ့ဒီအစိုးကိုတန်ပြစ်တာပါ။ပြည်နယ်လွှတ်တော်ကတောင်းဆိုတဲ့အစိုးတွေကိုဟိုပြည်ထောင်စုအစိုးရနေကတော့ကျွန်တော်တို့ကတော့မျှော်လင့်ထားတာကတော့လောက်ပေးစီရှင်တဲ့ဟိုလီလီဇာဇာနဲ့ဟိုအကောင့်တွေပိုပေးစီရှင်တယ်ဆိုပြီးအလောင်းညွှန်လဲတော့ပါတယ်တော်တော်ဖြစ်လာမယ်ဖြစ်လာတော့ကျွန်တော်လည်းဟိုမပြောနိုင်ဘူ
းပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနအနေနဲ့ဘယ်လိုဆောင်ရွက်မလဲဆိုတာကို RFA ကဆက်သွယ်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးမျိုးစွေကိုမေးကြည့်ရမှာတော့
ဒီကျွန်တော်ဦးရေရတာဒီဟိုနဲ့လိုအပ်တဲ့ဒီအများပြည်သူကြိုးဝင်ဖြစ်တယ်ဆိုတော့ကျွန်တော်တို့ဒီပုံမှန်ခေါ်တဲ့ဆက်ဖို့ပြည်ကျွန်တော်တို့ကအော်ပရေတာကျွန်တော်ဝန်ကြီးဌာနအနေနဲ့ညွှန်ကြားထားတာပဲလုံးလုံးစေတော့ကျွန်တော်ဘာမှဟိုဒီပုံမှန်မှတ်ချက်လေးပြလို့မရသူ့ရဲ့ process ကိုကျွန်တော်မသိဟုတ်တယ်မလားဟိုတင်နေဟိုအဆူဆိုရပါလားကျွန်တော်မသိအဲ့တော့ကျွန်တော်တော့ခက်တာပါနော
်ဒီလို internet line တွေဖြတ်တောက်လိုက်တာကြောင့်ဒေတာတွင်သတင်းမှောင်ချတာတက်မတော်ကလူခွင့်ရချိုးပေါက်တာတွေပိုဖြစ်စေနိုင်တယ်ဆိုပြီးနိုင်ငံတကာအဖွဲ့အစည်းတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကစိုးရိမ်ကြောင်းနဲ့internet line တွေအမြန်ဆုံးပြန်ဖွင့်ပေးဖို့တောင်းဆိုထားပါတယ်ခင်ဗျာကျွန်တော်ကျော်လင်ဦးပါ